ဒုတိယကြိမ်ပြည်တော်စုငင်းချင်းရဲ့ညီလာခံ27ရာစုပင်လုံကိုဒီလကုန်ကနေ၈လလဲအထိရက်ရွှေဆိုင်လိုက်ပါတယ်။ညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုလည်းဒေသအသီးသီးမှာကျင်းပနေတာရှိသလိုကျင်းပဖို့စီစဉ်နေတာတွေလည်းရှိပါတယ်။27ရာစုပင်လုံကြိုတင်ပြင်ဆင်မှုတွေနဲ့အတူဒီညီလာခံမှာတနိုင်ငံလုံးအပြည့်ရဲ့ရေးသဘောတူစာချုပ် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပါဝင်နိုင်ခြေအလားအလာတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မက်ကင်ဖြူတွေကပြောပြမှာပါရှင်။
ဒီဖေဖော်ဝါရီလကုန်မှာကျင်းပဖို့စီစဉ်ထားတဲ့ဒုတိယအကြိမ်မြောက်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုအကြောင်းမျိုးမျိုးကြောင့်ရှေ့လာတဲ့အထိရွှေ့ဆိုင်လိုက်တာပါဒီလိုရွှေ့ဆိုင်လိုက်တာကြောင့်တနိုင်ငံလုံးဦးတိုင်းတာနဲ့အပြစ်ခံရဲ့စည်းရေးသဘောတူစာချုပ် NCA လက်မှတ်မထိုးထားတဲ့တင်းသားလက်နက်ကိုင်ဖွဲ့အစည်းတွေဒီညီလာခံမှာပါဝင်လာအောင်ကြိုတင်ပြင်ဆင်ဆွေးနွေးတာတွေလုပ်ဖို့အချိန်ပိုရသွားပါတယ် NCA လက်မှတ်မထိုးထားတဲ့တင်းသားလက်နက်ကိုင်အဖွဲ့တွေရင်းရင်းညီလာခံမှာပါဝင်လာနိုင်ခြေကိုခံမှန်းရတာဟာအင်မတန်ခက်ပြီးအလားလာကောင်းတွေကတော့ရှိပါတယ်လို့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နာယကဦးခိုးကာကပြောပါတယ
်ကျွန်တော်တော့2016တနှစ်လုံးမှာကြိုးပမ်းခဲ့တဲ့အတွေ့အကြုံရဆိုရင်တော့ဒီခံမှန်းခြေပေးဖို့အင်မတန်ခက်ပါတယ်ကျွန်တော်တို့ရဲ့ NCA လက်မှတ်ထိုးဖို့အစီအစဉ်မဖြစ်သေးတဲ့အဖွဲ့တွေရဲ့သဘောထားနဲ့အခြေအနေကတော့တမိရွှေတမိငွေဆိုလိုပေါ့ဗျာနည်းနည်းလေးတော့အခိုင်အမာပြောဖို့အင်မတန်ဖြစ်ပါတယ်သို့တော်လည်းပဲဒီပြည်တော်သူအစိုးရနဲ့နိုင်ငံတော်ဤတာဝန်ခံပုဂ္ဂိုလ်တို့ရဲ့ကြိုးပမ်းမှုပေါ့ဗျာသမ္မတော်ရဲ့ဖြေလျှော့မှုတွေအောက်မှာသဘောပေါက်နားလည်ပြီးတော့သူတို့ရဲ့ရည်ရည်ချက်တွေကိုပြန်လည်သုံးသပ်မယ်ဆိုရင်တော့အလားအလာကောင်းနိုင်ပါတယ်တို့တော့လည်းအပြပြောလို့တော့မရတာတော့တခြားတော့မဟုတ်ပါဘူးကျွန်တော်တို့ရဲ့ဖွဲ့တစ်ဖွဲ့ချင်းအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တူချင်းရဲ့စိတ်ညစ်သဘောထားတွေပေါ်မူတည်နေတဲ့ခါကျတော့ကျွန်တော်တို့အချင်းလေးကောင်းချင်းမကောင်းချင်းကိုခံမှန်းဖို့ဖြစ်ပါလေလို့ပဲကျွန်တော်ပြောချင်ပါ
တယ်။ရင်းရင်းညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသတို့မှာကျင်းပပြီးစီးသွားတာရှိတယ်လို့ကျင်းပဖို့ပြင်ဆင်နေတဲ့ဒေသတွေလည်းရှိနေပါတယ်။၅ရက်တာကျင်းပတဲ့ပို့အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲကတော့ဒီနေ့လာနေမှာပဲနောက်ဆုံးပြီးဆုံးခဲ့တာပါ။ဒီလိုအမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေမှာအခြေအနေညှိနှိုင်းဆွေးနွေးပြီးတော့ရလာတဲ့အချက်တွေကိုတော့လာမယ့်ပင်လုံညီလာခံမှာဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်။ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေရဲ့ပံ့ပိုးမှုနဲ့အရင်ကမရှိခဲ့ဘူးတဲ့ဒီမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာတာဟာအနာဂတ်ဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်တော့အားရစရာကောင်းတယ်လို့အခွန်အခါကပြောပါတယ
်ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတဲ့ဟာကကျွန်တော်ဗမာပြည်ပြည်မှာမရှိဘူးသေးတဲ့အကျိစားတရားဖြစ်ပါတယ်လူမျိုးတိုင်းလူမျိုးတိုင်းကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆွေးနွေးခွင့်ရတယ်ဆိုတဲ့ဟာကနိုင်ငံတော်ရဲ့မူဝါဒဖြစ်ပြီးတော့ပြည်တော်စုအစိုးရပြည်내ပြည်ပြည်အစိုးရတွေရဲ့ကိုဒီပံ့ပိုးမှုနဲ့လှုပ်ဆောင်ရတာဖြစ်ပါတယ်။ဒါကြောင့်ဒီလိုပူပေါင်းဆောင်ရွက်မှုနဲ့လှုပ်ဆောင်ခဲ့ပြုတဲ့ဟာကကျွန်တော်တို့ရဲ့အနာဂတ်ဆက်ရပြည်တော်စုတည်ဆောက်ဖို့အတွက်အချိန်ကအုံမြင့်ကောင်းတယ်ဖြစ်ပါတယ်။မတူကွဲပြားတာတွေရှိကောင်းရှိနိုင်တယ်ဆိုတော့ကျွန်တော်တို့ဒီလိုလှုပ်ဆောင်မှုတွေကဒီမတူကွဲပြားတာတွေကိုကျော်ဖြတ်ပြီးတော့ဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်တော့အလားလာကောင်းတယ်လို့တော့ကျွန်တော်ပြောချင်ပါတယ
်။လာမယ့်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးမှာ NCA လက်မှတ်မထိုးထားတဲ့တိုင်းဒေသအဖွဲ့တွေတက်မယ်မတက်ဘူးဆိုတာကတော့အခုထိရေရရမရှိသေးပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကို NCA မှာပါဝင်လက်မှတ်ရေးထိုးပြီးတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးကိုပါဝင်တက်ရောက်ဖို့ဒီလထဲမှာပဲဒီပြည်လုံးမျိုးမှာကျင်းပတဲ့290ပြည့်ပြည်တော်စုနေအခမ်းအနားမှာတိုက်တွန်းသွားခဲ့ပါသေးတယ်။ကြအပြင် MC လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့ဒေါန်ဆန်းစုကြည်တို့ရှိလာတဲ့မှာတွေ့ဆုံဖို့ပြင်ဆင်နေရဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပြည်လုံးကြီးကြီးညီလာခံကိုအစိုးရဘက်ကပြင်ဆင်နေချိန်မှာ MC လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းဝါချက်ဖွဲ့ဌာနချုပ်ပန်ဆန်းမှာထိသီးစည်းဝေးတရက်ကိုလာမယ့်ရက်ပိုင်းတွေအတွင်းမှာပဲကျင်းပဖို့ပြင်ဆင်နေပါတယ်ရှင်။